COVID-19 ကာယောဂါရဲ့ရိုက်ခတ်မှုတွေကြောင့်ကမ္ဘာနိုင်ငံအသီးသီးမှာဒီမိုကရေစီခွင့်ရေးချိုးဖောက်မှုတွေပုံများလာသလိုဒီမိုကရေစီလုပ်ငန်းလက်ပတ်မှုတွေအပေါ်မှာလည်းထိခိုက်မှုတွေရှိနေတယ်လို့ Freedom House အဖွဲ့ကပြောပါတယ်။အဲ့ဒီအဖွဲ့က2020ပြည့်နှစ်အတွက် Lockdown ကာလ Democracy Democracy and a Lockdown ဆိုတဲ့ခေါင်းစဉ်နဲ့အထူးအစီရင်ခံစာထုတ်ပြန်ပြီးအခုလိုပြောလိုက်တာပါ။ကမ္ဘာတဝန်းကနိုင်ငံအစိုးရတွေကရွေးကောက်ပွဲရွှေ့ဆိုင်တာသတင်းသမားနဲ့ဝေဖန်သူတွေကိုနှုတ်ဆက်သွားအောင်လုပ်တာနဲ့လူခွင့်ရေးနဲ့လူထုကြမ်းပါရေးကိစ္စတွေအတွက်တာဝန်ခံမှုကိုအားနည်းစေအောင်လုပ်တာတွေမှာ COVID-19 ကအကာအကွယ်ပေးသလိုဖြစ်နေတယ်လို့လည်း Freedom House အဖွဲ့ကပြောပါတယ်။လူထုကြမ်းပါရေးကိုအကြောင်းပြပြီးကမ္ဘာနေရာတိုင်းကအုပ်ချုပ်သူအစိုးရတွေကအာဏာအလွှဲသုံးစားပြုနေတယ်လို့ COVID-19 ကိုအခွင့်အကောင်းယူပြီးဒီမိုကရေစီနဲ့လူခွင့်ရေးကိုအင်အားချိနေအောင်လုပ်နေတယ်လို့လည်း Freedom House အဖွဲ့ဥက္ကဋ္ဌ Michael Ibrahimovic ကပြောပါတယ်။အစိုးရအာဏာကိုအလွှဲသုံးစားလုပ်ပြီးထွေထွေရွေးကောက်ပွဲကိုရွှေ့ဆိုင်းထားတဲ့နိုင်ငံလောလောဆယ်9နိုင်ငံရှိတယ်လို့လည်း Freedom House အဖွဲ့ကပြောပါတယ်ခင်ဗျ။